ဒီတက်သမားရွေးကောက်ပွဲအတွက်ဝေးလံခံပြတဲ့ပြင်သစ်ပိုင်နေမြေတွေမှာမဲယုံတွေကိုစနေနေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေကြတဲ့သမရ90လောင်း71ဦးကလည်းမကြသေးခင်ရပ်ပိုင်းတွင်ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်မဲဆက်စည်းအုပ်မှုတွေကိုမလုပ်ကြဖို့ပြည်ပြင်တားမြစ်ချက်ကိုလိုက်နာခဲ့ကြပါတယ်။အတ္တန်တိတ်သမုဒ္ဒရာအတွင်းမှာရှိတဲ့ပြင်သစ်ပိုင်နေမြေတွေဖြစ်တဲ့စိန့်ပီယဲရဲမီကယ်လွန်တို့အပြင်ဖရန့်ချ်ဂီနီးယားနဲ့တောင်အမေရိကတိုက်အတွင်းကကာရေဘီယံကျွန်းမှာရှိတဲ့ဂွာဒယ်လုပစတဲ့ဒေသတွေမှာမဲယုံတွေကိုစနေနေ့ကဖွင့်လှစ်ခဲ့တာပါ။ပြင်သစ်နိုင်ငံပြည်ပကြီးမှာတော့ဒီကနေ့တင်းနေကလေးနေမှာပဲမဲတွေစပေးကြမှာဖြစ်ပြီးမဲယုံပေါင်း 9,000 အတွက်ရဲတပ်ဖွဲ့ဝင် 5,000 ကိုချထားမှာဖြစ်တဲ့အပြင်နောက်ထပ်စစ်သား 8,000 ကိုလည်းကင်းလည်ခံထားပါတယ်။အခုတင်းပကွန်ပိုင်းမှာပြုလုပ်တဲ့ဒီပထမတစ်ကြော့ရွက်ကောက်ပွဲဟာမျိုးဆက်အတော်များများအတွက်အရေးပါဆုံးရွက်ကောက်ပွဲအဖြစ်ရှုမြင်နေကြပြီးတိုင်းပြည်အတွင်းအလုပ်လက်မဲ့ဆရာခန့်လို့ရှိနေတဲ့အပြင်တိုးတက်မှုမရှိတဲ့စီးပွားရေးအခြေအနေတွေဟာမဲဆန္ဒရှင်တွေအတွက်ဆိုးရိမ်မှုဖြစ်စေတဲ့အကြောင်းအရာတွေဖြစ်ပါတယ်။လူစစ်တမ်းတွေအရကတော့မေလမှာပြုလုပ်မဲ့နောက်ဆုံးအဆင့်သမရရွက်ကောက်ပွဲမှာအနိုင်ရပြီးတိုင်းပြည်ခေါင်းဆောင်ဖြစ်လာရေးအတွက်ကြိုးပမ်းနေကြသူ90လောက်နေတဲ့ထိတ်ကနေ၄ဦးကဦးဆောင်နေကြောင်းပြသနေပါတယ်။ဒါပေမဲ့အခုချိန်ထိဘသူကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲပေးခွင့်ရှိသူ၃ဦးမှာ၁ဦးကနေအဆုံးဖြတ်ပေးလိမ့်မယ်လို့လည်းစစ်တမ်းတွေမှာဖော်ပြနေပါတယ်။